လက်ရှိလွတ်တော်ဥက္ကဋ္ဌဖြစ်တဲ့သူရဦးရွှေမန်းကိုသူရဲ့မူလမဲဆန္ဒနယ်မြေဖြစ်တဲ့ဇေယျသီမြို့နယ်ကမဲဆန္ဒရှင်300ခန့်လုံခန့်ကလွတ်တော်ကိုယ်စားလှယ်ဖြစ်ကရုပ်သိမ်းပေးဖို့ရွေးကောက်ပွဲကော်မရှင်ကိုစာရေးသားတောင်းဆိုလိုက်တဲ့သို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ခုလိုတောင်းဆိုတာကိုရွေးကောက်ပွဲကော်မရှင်အနေနဲ့ဆက်အရေးယူနိုင်ဖို့ဥပဒေမရှိသေးပေမဲ့ဒါဟာတမတော်အပါအဝင်အစိုးရနဲ့ထိပ်ပိုင်းအစိုးရထိပ်ပိုင်းနဲ့အစိုးရပါတီကြားအကွဲပြဲဖြစ်တာကိုပြသလိုက်တာဖြစ်တယ်လို့သုံးသပ်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတီဘောမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥယျာထွန်းရဲ့အမြင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဥယျာထွန်းခင်ဗျာကျွန်တော်ဒီလက်ရှိစက္ကန့်ဖွဲ့ရေးပါတီဥက္ကဋ္ဌပေါ့နော်သူရဥချွေမန်းကိုသူ့ရဲ့မူလဒီမဲဆန္ဒနယ်မြေဖြစ်တဲ့ဇေယျသီမဲဆန္ဒနယ်မြေကနေပြီးတော့ဒီမဲဆန္ဒရှင်တချို့ကနေပြီးတော့ပေါ့နော်ဥပဒေချူဖောက်တဲ့အတွက်ပေါ့နော်လွှတ်တော်ကိုယ်စားလှယ်ဖြစ်ကနေရုပ်သိမ်းဖို့တောင်းဆိုရဲဆိုတဲ့တဲ့င်းတွေထွက်နေပါလေအဲ့ဒါနဲ့ပတ်သက်ပြီးတော့ဥယျာထွန်းနည်းနည်းလေးရှင်းပြပေးပါလား
ဒီကဥရှင်မန်းကိုသူ့မြင့်နယ်ကနေပြီးတော့ဒီလူတို့နှစ်ရာခိုင်နှုန်းကျော်တော်ရမယ်တောင်မှပြန်လဲရုပ်သိမ်းဖို့ရှင်တယ်ဆိုတဲ့အဥ္စာကတော့အခုထွက်လာတဲ့တဲ့င်းပါလေဒါနဲ့အဲ့ဒီအပြန်လဲရုပ်သိမ်းဆိုင်ရာဥပဒေဆိုတာကမထွက်လာသေးပါဘူ
းဟုတ်ကဲ့ဥယျာထွန်းအဲ့တော့ရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုဒီလွှတ်တော်ကနေဥပဒေပြဋ္ဌာန်းမထားတော့လဲပဲပေါ့နော်ကိုယ်စားလှယ်တူကိုဒီရုပ်သိမ်းနိုင်ခွင့်အနေထားမျိုးရော
မရှိပါဘူးကြာတော့ဒီကောင်ချီကဥပဒေမှာဖော်ထားတာကတော့အဲ့လိုလွှတ်တော်ကိုယ်စားလှယ်ကိုတာဝန်မှပြန်လဲရုပ်သိမ်းနေလို့ရှိရင်သိသေးတာမဆန်ရရှင်ကိုယ်စားလှယ်ရမ်းပါဆန်ရနေလက်မှတ်ထိုးပြီးတော့ကော်မရှင်ကိုတင်ကြားရမယ်ဆိုထားတဲ့အပိုက်တစ်ပိုက်ရှိပါတယ်အဲ့ဒီနောက်ပိုင်းမှာဆက်ပြီးပြောထားတာကတော့ကော်မရှင်အနေနဲ့ဥပဒေနဲ့အညီဆက်လက်ဆောင်ရမ်းဆောင်ရွက်ရမယ်လို့ပါပါတယ်။အဲဥပဒေနဲ့အညီလို့ပြောရတဲ့ကြောင့်အဲဥပဒေရှိအောင်လို့ကော်မရှင်ကဥပဒေကြမ်းရေးပြီးတော့အစ်တော်ကိုတင်ထားတာကြာပါပြီ။အဲဒီကဥပဒေကြမ်းဟာအစ်တော်ကနေဒီနေ့တိုင်းဆက်မလာသေးပါဘူး။အကြောင်းကတော့ဒီပြည်သက်တော်အနေနဲ့ဝါပါဆန့်လက်ခံတုံးကလည်းတိုင်တားနိုင်တယ်ဆိုတဲ့အကြောင်းဟိတ်ပြီးတော့နည်းလို့နည်း။ဒါမှမဟုတ်ဒီတခန်းချက်ကိုပြီးခဲ့တဲ့ဖုန်းကြီးချေကဥယျာဉ်ရှင်ရေးမှာပြင်ဖို့ကြိုးစားကြပါသေးတယ်။ဒါတော့လည်းအဲ့ဒါမအောင်မြင်ကြပါဘူး
။ဟုတ်ကဲ့ဥယျာဉ်။အခုဒီမဲဆန္ဒနယ်မြေဇေယျသီးပြီပေါ့နော်။အခုလိုနယ်မြေမျိုးကနေပြီးတော့ဖြစ်လာတာဆိုတော့နောက်ကွယ်မှာရှိနေတဲ့အနေထားရော
။ဒါတော့ဥရှင်မှာကိုတူရဲ့မဲဆန္ဒနယ်ကပြန်လည်ရေကင်းဖို့တောင်းဆိုနေဆိုတာဒီလိုကလေးကတည်းကကြားပါတယ်။ကလဟာလသဘောမျိုးနဲ့တင်းဖြစ်နေတာကြားပါပြီ။အဲ့ဒီရောက်တာလေဆိုရင်ကျွန်တော်တို့တော်တယ်မှာဆက်ပြုံချေတာဥပဒေဆိုင်ရာခုံရုံးကိုဆက်ဆက်ပြစ်တင်ပြီးတော့ဖြတ်ချဖို့ကြိုးစားပြီးတဲ့နောက်ပိုင်းမှာတစ်ခါတန်ပြန်အနေနဲ့ဖြစ်တော်ကိုယ်စားလှယ်ပြီးဖြစ်တော်ဥက္ကဋ္ဌလို့ပုံပုံလေးဘယ်လိုရည်ရည်နိုင်ကြလဲလို့စဉ်းစားတဲ့အခါမှာဒီဆက်ဆက်ပြစ်တင်နိုင်တယ်ဆိုတာကိုတွေ့ရတယ်။အခုနောက်ပိုင်းမှာတော့အစိုးရအဖွဲ့ကြီးဖြစ်တော်ကနေပြီးတော့ဒီရည်ရည်ဆောင်ရွက်လာတာလေဒီတော့ပြန်မှာပါဒီရဲ့နာမည်မသိဖို့အတွက်ကမ်းမြစ်လာတာလေဒီလိုကိစ္စတွေဖြစ်လာပြီးတဲ့နောက်ပြန်လည်ပြီးတော့တစ်ဖက်ကနေတွန့်ပြန်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့တစ်ဖက်ကဆိုတာဘယ်ဘက်ကိုဆိုလို့လဲမသိ
ဘူးဒီတစ်ပြင်းတော့အစိုးရဘက်ပေါ့လေဒီကတော့ဒီကတမတော်နဲ့အစိုးရနဲ့ကဒီနေရာမှာတော့ဟိုတော်တော်လေးတစ်ဖက်အနေနဲ့ရှိနေလေရတာပေါ့လေဒီဒီအောင်ကြတဲ့ပြည်သူပါတီအနေနဲ့ကဆိုရှင်ရဲ့ဥရှင်မန်းပေါ့နော
်ဟုတ်ကဲ့ရတယ်အဲ့တော့အခုလိုဖြစ်နေတဲ့ပြဿနာကဒီနောက်ဆက်တွဲအနေနဲ့ပေါ့နော်ဒီအစိုးရနဲ့ဒီလွှတ်တော်အကြမ်းမှာဒီရွေးကောက်ပွဲမတိုင်ခင်ပေါ့တင်းမာမှုတွေပိုများလာမယ်လာလာရှိနိုင်ပါလ
ားဒီလိုပဲသုံးသပ်ကြပါလေအခုဒီလိုမှာပေါ့နော်ဥရှင်မန်းကောင်းဆောင်တဲ့ငွေပုံကြီးပါတီနဲ့ဥရင်းရှင်ကောင်းဆောင်တဲ့အစိုးရအဖွဲ့တွေကြားမှာအတင်းတန်းတန်းပြဿနာတွေဖြစ်လာပြီးတော့တကယ်ကွန်ဂျူပါတီအနေနဲ့အစိုးရအဖွဲ့ဝင်တို့ဒီကဘက်ပြန်လဲဝင်ဖို့အတွက်လက်ခံလို့မရှိဘူး။အကြောင်းမလို့ဒီကိစ္စဟာလို့ရှိရင်တော့အဲဒီသူတို့အဖွဲ့အစည်းမှာပြည်ရလို့မရအောင်ကွဲနေပြီးဆိုတာကိုဒီမောင်းထုတ်ပြလိုက်တာပဲဖြစ်တာ
။ဟုတ်ကဲ့အဲ့တော့ဒီနေရာမှာသူရဦးရှင်မန်းကိုဘာကြောင့်မလို့ဒီတက်မတော်ကောင်းဆောင်ဟောင်းတယောက်လည်းဖြစ်တယ်နော်။အခုလိုမျိုးဒီဆူရနဲ့တက်မတော်ဘက်ကနေပြီးတော့မလိုမလားတက်ခဲမှုတွေဖြစ်လာတယ်လို့ယူဆပါတယ်။
တိုင်းနဲ့စာထဲမှာပေါ်ပြထားတာကတော့ဖွဲ့ကြုံချေတာဥပဒေပြင်ဆင်ရေးကိစ္စလုပ်တဲ့အချိန်မှာဒါကနာကြတယောက်နဲ့မဲမပေးရလို့ကြက်ထန်းထားတဲ့ရှိရနဲ့ဒီကမဲပေးခဲ့တယ်ပေါ့။နောက်ပြီးတော့တက်မတော်ကိုလည်းအဲတိတ်ခါကြအောင်တက်မတော်ကိုဒီဒီလေးကဆန့်ကျင်လာဖြစ်တော်တဲ့မှာဆက်ဆဲပြောဆိုရလို့ရှိတယ်ဆိုပြီးတော့အဲ့ဒီလိုညှင်းထားတာလည်းရှိပါတယ်။တက်မတော်ကကိုယ်ကျလည်းဒီအနေနဲ့အဲ့ဒီဘာလို့ပြောချင်တာဦးဒီပြင်ချင်ကြိုးစားနေကြလာတာအတော့ကိုစိတ်ထဲမှာ ခံစားချက်ဖြစ်တယ်လို့ခံမှန်းသိရတယ်
ဟုတ်ကဲ့ကျေးဇူးများဒီမှာဦးရထောက်ခင်ဗျာ